စစ်ပေါ်လာမဲ့လွတ်တော်တွေကနေဘသူကိုပဲသမရအဖြစ်ရွေးကောက်တင်မြောက်သည်ဖြစ်စေဆုံးဖြတ်ချက်တွေကိုချမှတ်သွားမှာကတော့သူပဲဖြစ်တယ်လို့မြို့သားဒီမိုကရေစီဖွဲ့ချုပ် NLD ပါတီခေါင်းဆောင်တော်ဆန်းစုကြည်ကပြောပါတယ်သူဟာအနိုင်ရပါတီရဲ့ခေါင်းဆောင်ဖြစ်တာကြောင့်ဆုံးဖြတ်ချက်တွေအားလုံးကိုချမှတ်သွားမှာဖြစ်ပြီးသမရရဲ့အထက်ကနေလှုပ်ဆောင်သွားမယ်ဆိုတာရှင်းပါတယ်လို့အင်္ဂါနေ့ကစင်ကိုအခြေစိုက် Channel News Asia CNA သတင်းဌာနနဲ့တွေ့ဆုံမေးမြန်းခန်းအတွင်းဒေါက်ဆန်းစုကြည်ကပြောပါတယ်သမရမှာဘာလို့ပိုင်ခွင့်အာဏာမှရှိမှာမဟုတ်ဘူးလို့လည်းဖြစ်ဆက်ပြောဆိုပါတယ်နော်မရှိရဲ့တနင်္ဂနွေနေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲတွေမှာ NLD ကပြည်လုံးကျွနီပါအနိုင်ရနေတဲ့ရလဒ်တီထွက်လာချိန်မှာပဲဒေါက်ဆတ်စုကြည်ကအခုလိုပြောတာလည်းဖြစ်ပါတယ်အဲ့ဒါဟာလောရမဲ့တခုရီးသောနီလန်းဖြစ်ကြောင်းဘာကြောင့်လဲဆိုတော့ဘယ်လိုဒီမိုကရေစီနိုင်ငံမျိုးမှမဆိုအနိုင်ရပါတီရဲ့ခေါင်းဆောင်ဟာအစိုးရဘက်ကခေါင်းဆောင်ဖြစ်တာပဲလို့ဒေါက်ဆတ်စုကြည်ကပြောပါတယ်တကယ်လို့ဒီအခြေခံဥပဒေကအဲ့ဒါကိုခွင့်မပြုဘူးဆိုရင်ပုံမှန်ဒီမိုကရေစီနီလန်းတိုင်းရှေ့ဆက်လှုပ်ဆောင်သွားနိုင်အောင်လိုအပ်တာတွေလှုပ်သွားရမယ်လို့လည်းဒေါက်ဆတ်စုကြည်ကပြောပါတယ်သူပြောတဲ့ပုံစံနဲ့လုပ်မယ်ဆိုရင်အစိုးရဘက်ရဲ့လုပ်ငန်းလှုပ်ဆောင်ချက်တွေပေါ်တရားဥပဒေမရှိဘူးလားဆိုတဲ့မေးခွန်းကိုတော့ဘာကြောင့်တရားရမှာလဲလို့ဒေါက်ဆတ်စုကြည်ကပြန်ပြီးတော့မေးခွန်းထုတ်သွားပါတယ်။ဘာကြောင့်လဲဆိုအစိုးရအဖွဲ့တစ်ခုရှိနေမယ်စနစ်ကျလက်ပတ်အောင်လှုပ်ဆောင်မယ်။သမရအနေနဲ့လည်းသူဘာလုပ်နိုင်တယ်ဆိုတာကိုအတိအကျပြောသွားမှာဖြစ်တယ်လို့ဒေါက်ဆတ်စုကြည်ကပြောသွားပါတယ်ခင်ဗျာ။